နိုင်ငံတကာကရင်အမျိုးသားအစည်းအဝေးနေပြီးတော့ KNU အဖွဲ့ပေါ့လေ UNFC ကနေပြီးတော့ဒီမခွဲထွက်ရေးဆိုပြီးတော့ဒီစာအုပ်ထုတ်ပြန်ခြင်းအကြောင်းရင်းကိုကျွန်တော်နည်းပြောပြပေးပါဦးခင်ဗ
ျဒီစာအုပ်ထုတ်ပြန်ခြင်းအကြောင်းရင်းကတော့တော့လိုင်းသမိုင်းမှာဆိုရင်ဝါအရင်ဆုံးနဲ့အတွေ့အကြုံရှိဆုံးနဲ့အမျိုးအမြင်ကြီးမားဆုံးအဖွဲ့အစည်းတစ်ခုကကလေးဆန်းဆန်းပေါ့လေတပ်ပေါင်းစုကနေခွဲထွက်ဖို့စဉ်းစားတယ်ဆိုတဲ့ဟာသွေးရသေးတန်းအယူဆမျိုးမဟုတ်ဘူးလို့ကျွန်တော်မြင်တယ် KNU ရဲ့မူလတန်ဖိုးအတိုင်းမဟုတ်ဘူးဆိုတဲ့ဟာကျွန်တော်အဲ့လိုမြင်တယ် KNU တစ်မျိုးသားလုံးရဲ့လူလားချက်နဲ့လည်းကိုက်ညီမှုမရှိဘူးလို့ကျွန်တော်အဲ့လိုမြင်တယ်ပုံရံသူကိုတိုက်တဲ့နေရာမှာလက်တွဲစုစည်းတဲ့အဖွဲ့အစည်းတစ်ခုကဝါစီပြည်သူလို့ဖြစ်သွားပြီးတော့တကွဲတပြဲနဲ့နွားကွင်းကြားကိုက်ဆိုတဲ့ပုံစံမျိုးဖြစ်မှာကိုကျွန်တော်စိုးရိမ်ပါတယ
်ဟုတ်ကဲ့အခုပေါ့လေခုနဆရာပြောသွားတဲ့အထက်မှာပေါ့လေဒီ KNU ဟာ UNFC ကနေပြီးတော့စွန့်ခွာလာတဲ့ကိစ္စကသွေးရသားရောမဟုတ်ဘူးဆိုပြီးတော့ဆရာတို့အနေနဲ့ယူဆတယ်လို့ဆိုပါတယ်ဘလို့ကြောင့်ဒီလိုယူဆပါလဲခင်ဗျ
ဒီဟာတော့ရန်ကုန်ရှင်လင်းဘွဲမှာကြည့်လိုက်ရင်ဇာလန်းကအဲ့ဒီမှာဘွားဘွားကြီးပေါ်ပါတယ်အခုအချိန်မှာKNU ကိုဆရာလုပ်နေတာဘလူလဲဆိုတာအဲ့ဒီမှာရန်ကုန်မှာကရင်လူတုကိုရှင်းလင်းပွဲလုပ်တာကိုတွေ့ရမှာဖြစ်ပါတယ်ကရင်ချင်းတွေ့ကြတဲ့ရှင်းလင်းပွဲမှာမစီမဆိုင်ပုဂ္ဂိုလ်တယောက်ကိုလာပြီးတော့ဗောလေစကားပြောခိုင်းပြီးတော့ရှင်းလင်းဆိုင်တာတည်းဟာသွေးရသားရောမဟုတ်ဘူးဆိုတာကို KNU ဟာအခုဆိုရင်ဆရာအလုပ်ခံနေရပြီဆရာကြီးဆရာလေးတွေအများကြီးရှိတယ်ဆိုတာကိုကျွန်တော်အဲ့ဒီမှာနေရပါတယ်
ဒီကိစ္စနဲ့တဆက်တည်းပေါ့လေအခုလောလောဆယ်မှာသူပေါ့ဦးကော်သူးလေတပ်ဖွဲ့ KAF ဆိုပြီးတော့တပ်ဖွဲ့တပ်ဖွဲ့ဖွဲ့တယ်ပေါ့လေဆိုတော့ဒီကိစ္စနဲ့ပတ်သက်လို့ရောဒီ UNFC ကနေပြီးတော့ KNU ခွတ်ထွက်သွားတဲ့အခြေအနေတွေနဲ့ရောပတ်သက်ဆက်နွယ်မှုရှိတယ်လို့ရောထင်ပါလားခင်ဗျအ
ဲ့ဒါမြန်မာစစ်တပ်ကနေနိုင်ထက်စီးနှင်းရန်စလုံမှုအပေါ်မှာမူတည်ပြီးတော့ကျွန်တော်ကရင်တပ်ပေါင်းစုတွေဖွဲ့ဖြစ်တာပဲလို့ကျွန်တော်ယူဆပါတယ်15ကြိမ်မြောက်ကွန်ကရစ်ဆုံးဖြတ်ချက်အရာပေါ့လေကင်းတနက်ကိုင်တော်လန်တဲ့အဖွဲ့အစည်းတွေအလုံးစုစည်းညီညွတ်လာအောင်ဆိုတဲ့ဟာချမှတ်မှုတစ်ခုရှိပါတယ်အဲ့ဒါကိုအကောင်အထည်ဖော်ခြင်းလာဖြစ်ပါတယ
်ကော်တူးလေတပ်ဖွဲ့စည်းတာနဲ့ပတ်သက်ပြီးတော့ဒီအငင်းပွားမှုတွေလည်းရှိနေတယ်ခင်ဗျခုနဆရာပြောသလို2012ခုနှစ်ကကျင်းပတဲ့15ကြိမ်မြောက်ဒီကရင်ကွန်ကရစ်မှာ KNU ရဲ့ဥဆောင်မှုကိုခံယူပြီးတော့ဒီချမှတ်ထားတာလေဟုတ်ပါတယ်ခင်ဗျအခုဖြစ်ပေါ်လာတဲ့ဒီကော်တူးလေတက်ဖွဲ့ဟာဒါကွန်ကရစ်ကချမှတ်ထားတဲ့ပုံစံနဲ့ကိုက်ညီပါလားခင်ဗျဒါမှမဟုတ်ရင်ပေါ့ကွဲလဲမှုတွေရှိတယ်ဆိုရင်လည်းဘာကြောင့်ကွဲလဲမှုရှိတယ်ဆိုတာလေကျွန်တော်သုံးသပ်ပြပါဦးခင်ဗျအ
ဲကျွန်တော်တို့အနေနဲ့ပြောနိုင်တာလေးတော့ကျွန်တော်တို့ပြောမှာပေါ့နော်တက္ကနူမှာတော့15ကွန်ကရစ်ပြီးပြီးနောက်မှာ KNU ထဲမှာအယူဆကွဲလဲမှုတွေရှိပါအဲ့ဒီအဓိကကဘာလဲဆိုတော့လက်ရှိအပြစ်ခရရစေရေးနဲ့ပတ်သက်ပြီးတော့တချို့ကလည်းအဲ့ဒီ KNU ရဲ့မူလတန်ဖိုးဆုံးဖြတ်ချက်အတိုင်းပဲအစီအစဉ်ရှိသွားဖို့ပေါ့လေတချို့ကတော့ဒါနှစ်ပေါင်း60ကျော်အချိန်ခါမှာဒီလိုအခွင့်အရေးမျိုးတခါမှမရဘူးဆိုပြီးတော့ဒါတော့အမိအယယူရမယ်ဆိုပြီးလောလောနဲ့သွားကြတာပေါ့နော်အစီအစဉ်ရှိပဲနဲ့သူကနေချမှတ်လိုက်တဲ့ပုံစံဒီအတိုင်းလိုက်လျှောက်ပြီးတော့လိုက်လျှောက်ပြီးလုပ်နေတာရှိပါတယ်။ဒါ KNU ထဲမှာခုဖြစ်နေတာ။အဲ့ဒါကြောင့်လေဒီလူပေါ့လေ။ပူညာပူညာကိစ္စလေးတွေဖြစ်လာခြင်းဖြစ်ပါတယ်။အခုဆိုရင်အပြစ်ခရစရေးကမနစ်ကျော်၃နှစ်နီးပါးဖြစ်လာပြီ။ KNU ရဲ့အစီအစဉ်မှာ KNU ရဲ့လုပ်ရမယ့်အလုပ်ကိုမိမိအဖွဲ့အစည်းတွင်လုပ်ရမယ့်အလုပ်ကိုမလုပ်နိုင်တာတွေရှိပါတယ်။ခေါင်းဆောင်တို့ကအဲ့ဒါနဲ့ပတ်သက်ပြီးတော့ပါရီဖြစ်လာလေဆိုတော့အခုဆိုရင် KNP နဲ့ခုနှစ်ခရိုင်မှာရှိတဲ့ပြည်သူလူထုတွေကအခုအော်လာကြပြီမြေသိမ်းရာသိမ်းတထုတူးဖော်လို့ရေစောက်လို့မရတာတစ်ပင်တွေလဲပြီးတော့စစ်တွေထုတ်လုပ်လို့ပေါ့လေစသည်ဖြင့်ဒါတွေကဘိုးဘွားပြည်ပင်ပိုင်တဲ့လယ်မြေတွေရာမြေတွေလဲချက်ချင်းပြန်စုကြိုးခတ်ပြီးတော့သိမ်းခံလာပြီပြည်သူလူထုတွေကအဲ့ဒီမှာအော်လာကြပြီကြီးလာကြပြီကျွန်တော်တို့ကိုလည်းပြောလာကြပြီ
ဟုတ်ကဲ့ခင်ဗျအခုပေါ့လေဒီလက်ရှိအခြေအနေနဲ့ပတ်သက်ပြီးတော့ဘာတွေများဆက်ပြီးဆောင်ရွက်ဖို့အစီအစဉ်များရှိပါလဲခင်ဗ
ျကျွန်တော်တို့အနေနဲ့ကတော့ဒီလုံနိုင်တာတွေကိုပေါ့လေ ကျွန်တော် advocacy campaign ကျွန်တော်လုပ်မယ်နော် lobbying campaign ကျွန်တော်လုပ်မယ်ကျွန်တော်ရောက်နေတဲ့နိုင်ငံဒီမှာရှိနေတဲ့အစိုးရတွေကိုဒီနိုင်ငံပြည်စင်ဟာပွင့်လင်းမြင်သာမှုလုံးဝမရှိဘဲနဲ့ငြိမ်းချမ်းရေးကိုတည်ဆောက်တာမဟုတ်ဘဲနဲ့ပေါ့လေဖြစ်ဖြစ်တဲ့တိုင်းသားဒေသတွေမှာပေါ့နော်တရားစာတပစ္စည်းတွေထုတ်လုပ်နိုင်ဖို့နဲ့စီးပွားရေးလုပ်နိုင်ဖို့နိုင်ငံတကာကလည်းအဲ့ဒါကိုဦးစားပေးနေတယ်အဲ့ဒီဦးစားပေးနေတာကမှားပါတယ်ဌာနီလူထုတွေရဲ့စာဝတ်နေရေးနဲ့တောတောင်တဘောကဦးလာတဘောကပတ်ဝန်းကျင်ထိခတ်မှုတွေအများကြီးဖြစ်နေပါတယ်တကယ်ကဒါကပမာပြည့်ရဲ့အဓိကပြဿနာကိုဖြေရှင်းတာမဟုတ်ဘူးဆိုတော့ကျွန်တော်အဲ့ဒါပြောမှာပါ
ကျေးဇူးပါပဲခင်ဗျအခုလို့ရှင်းပြကျေးဇူးအများကြီးတင်ပါတယ်ခင်ဗျ
ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးတင်